ပကံကိုကပအမွေမြင့်ဒေတာအနေနဲ့ဒီစီးရင်ဝင်ဖို့ပေါ့နော်မူကြမ်းတင်ထားတာလည်းရှိတယ်ဆိုတော့လက်ရှိဘလို့အခြေအနေများရှိနေပြီလဲလို့လေ
ကျမတို့ဒီတာဒနိုင်းနဲ့ယဉ်ကျေးမှုဝန်ထမ်းတာ January နောက်ဆုံးဘက်ကတင်ထားတယ်လေကပအမွေမြင့်စင်တာသူကပအမွေမြင့်စင်တာအပေါ်လုံးစစ်စစ်ပြီးတော့အချောသက်သူတို့လိုချင်တဲ့ဟိုဓာတ်ပုံတွေပါတွေထပ်ပြီးတော့တောင်းထားတာတွေပါတွေဒီဘက်ကပြန်လည်ပြင်ဆင်ပေးနေတယ်ပေါ့
သူတို့ဘက်ကကွင်းစင်းစစ်ဆေးတာတွေကရော
လုတ်ပါလိမ့်မယ်အဲ့ဒါကတော့ပုံမှန်ဆိုရင်ပေါ့နော်ဒါကတော့ပကံမှမဟုတ်ဘူးပေါ့ကဘာမှမနေတင်ထားတဲ့တကဘာလုံးပါလीဖြည့်တဲ့ဒီအမွေနှစ် proposal လုတ်ထားတဲ့ site ကိုဆိုရင်သူကပုံမှန်တော့အဲ့လို September လောက်ကျမတို့လည်းအဲ့ August လောက်ကောင်းဒါမှမဟုတ် September ပေါ့နော် October ပေါ့အဲ့လောက်မှတော့လာမယ်လို့ထင်တယ်ဟိုအခုချိန်ကြီးတော့ဘာမှ confirmation မရသေးဘူးဒီလာမယ်ဆိုတာလည်းသိရသေးပါဘူ
းဒီလာပိုင်းမှာဆိုလို့ရှိရင်အဲ့ဒီပကံရင်ကျေးမှုဒေတာမှာ hotel ဆောက်နေတာနဲ့ပတ်သက်ပြီးတော့ကိုကျေးသူကလည်းတားထားတာရှိတယ်ပေါ့တကယ်လို့အဲ့လို hotel သာဆောက်ဖြစ်မယ်ဆိုလို့ရှိရင်ကဘာအမွေနှစ်သတ်မှတ်ဖို့အခြေအနေတွေကဘယ်လိုဖြစ်သွားမလဲရှင
်ပြောချင်တာက UNESCO ကနေပြီးတော့ဝင်ရောက်စီမံတာမဟုတ်ပါဘူး UNESCO ကဘယ်လိုမျိုးပကံဒေတာကိုအကောင်းဆုံးစီမံခန့်ခွဲတင်တယ်လဲဆိုတဲ့နည်းပညာကိုပကံဒေတာကိုအဓိကစီမံခန့်ခွဲရတဲ့သာသနာ့ရဲ့ညင်ချင်းမှုဝန်ကြီးဌာနကိုကျမတို့ကနည်းပညာကူညီပေးခဲ့တယ်အဲ့ဒါကိုလည်းအားလုံးကသဘောတူပြီးပေါ့နော်ပကံဒေတာကလည်းပကံစီပင်းတို့ခါကားတို့လည်းအကောင်းဆုံးသဘောတူပြီးတော့မှစီမံခန့်ခွဲရေးကိုအစီအစဉ်မျိုးကျမတို့က World Heritage Center ကိုတင်ထားတယ်အဲ့တော့အဲ့စီမံခန့်ခွဲရေးစီစဉ်တာပါလဲဆိုတော့ပကံကိုမြေ၃မျိုးခွဲချမယ်ပေါ့နော
်ဟုတ်ကဲ့
လူရင်းနေထိုင်တဲ့မြို့မြေရှိမယ်လူရင်းနေထိုင်တဲ့ကျွာမြေရှိမယ်ဒါတွေမြို့မြေကျွာမြေဆိုတာကကျမတို့ဒီစီပင်သားရရေးကတတ်မှတ်ထားတဲ့အတိုင်းပေါ့နော်စီပင်မြေရှိမယ်ကျွာမြေဆိုလို့ရှိရင်လည်းကျမတို့မြေစင်းကပြီးတော့အသိမှတ်ထားတဲ့မြေပေါ့အဲ့ဒီအပြင်ပါကျွာမြေလည်းမဟုတ်ဘူးမြို့မြေလည်းမဟုတ်ပဲနဲ့လူလည်းမနေတဲ့နေရာတွေရှိတာပေါ့နော်ရှားကင်းနေပတ်လက်မြေမြေလိုမြေရိုက်နေလည်းဖြစ်ဖြစ်မယ်အဲ့လိုမျိုးနေရာတွေဆိုလို့ရှိရင်ကျမတို့က landscape area လို့ခေါ်တယ်။နေရာရှုခင်းအဲ့ဒီနေရာတွေကိုတော့ကျမတို့ကဒီအတိုင်းမြှထားပါတော့။ဘာမှဟိုထပ်ပြီးတော့အဆောက်အဦတွေမဆောက်ပါနဲ့တော့ပေါ့နော်။ဒါလို့ဆိုပကံရဲ့ဒီနေရာရှုခင်းပုံစံပြတ်သွားမှဆိုလို့ပါ။အ
ဲ့တော့
အဲ့ဒီနေရာကအခု hotel ကြီးဆောက်တဲ့နေရာကအဲ့ဒီ landscape area ထဲမှာပါပါတယ
်။ဟုတ်ကဲ့ရှင်။
ပါတဲ့အတွက်ကြောင့်သူကအဲ့လိုမျိုးအခိုင်အမာအဆောက်အဦလုံးဝဆောက်ခွင့်မရှိတဲ့နေရာပါအဲ့လိုဆောက်ခွင့်မပြုဘူးဆိုတာကိုလည်းကျမတို့မြန်မာနိုင်ငံအစိုးရကသဘောတူပြီးတော့မှအဲကမ္ဘာမင်းစင်တာကိုတင်ထားတာပါရှင့်အခန်း300ကျော်ပါတဲ့ဒီဟိုတယ်ကြီးကိုဆောက်ခွင့်ပြုထားတယ်ဆိုတာတော့အရှမ်းကိုကျမလည်းအံ့ဩတုန်တုန်မိပါတယ်
ဟုတ်ဆိုတော့ဆရာမအဲ့လိုရှုခင်း area တွေမှာဆိုလို့ရှိရင်ပေါ့နော်ဒီရှေးဟောက်အမွေနည်းနဲ့ပတ်သက်ပြီးတော့ကိုဘလို့တွေရှိနိုင်လဲရှင့်ထိမ့်မဲ့အတီအနေနဲ့ပေါ့လေ
ဖះကျမတို့ကအခုပြောနေတယ်ပကံဆိုတာကအခုကကျမတို့ကမြေပေါ်မှာရှိတဲ့ဖះတွေကြောင်းပဲကျမတို့ကပြောတာအပညာရှင်တယောက်ရဲ့ဥပမာပေးခိုင်းခိုင်းတာနဲ့ဆိုရင်ဒါဒီမကျမတို့ကဟိုပစိဖိတ်သမုဒ္ဒရာထဲမှာရှိနေတယ်ရေခဲတုံးတွေလိုပဲအပေါ်ယံလေးပဲထိတ်ကလေးပဲမြင်ရတာလေဒီလိုပဲအခုမြင်ရတဲ့ဒီဖျားတွေဆိုတာမြေပေါ်မှာလေးတွေထိုးထွက်နေတဲ့အရာလေးတွေပဲရှိသေးတာ
ဟုတ်ကဲ့
မြေအောက်မှာရှိတဲ့ရှင်အောင်သူတေသနာကိုကျမတို့က untouched လုံးဝမှလေလာခြင်းမရှိသေးဘူးဆိုတဲ့ခါကျတော့မြေအောက်မှာဘာတွေရှိမယ်ဆိုတာဘယ်သူမှမပြောနိုင်ဘူးဘလို့ဟိုတန်တဲ့ဟာတွေရှိမလဲမြန်မာနိုင်ငံရဲ့သမိုင်းကိုတော့မပြောင်းလဲသွားနိုင်တဲ့အရာမျိုးတွေများရှိမလားထပ်ဖြစ်ရမယ့်အရာမျိုးတွေရှိမလားဆိုတာကိုကျွန်တော်မသိသေးသေးသေးမသိသေးဘူးနောက်တစ်ခုကလေတချို့တွေကလည်းပြန်ပြောတာရှိတယ်အဲ့ဒီဟိုတယ်ကြီးဆောက်တဲ့နေရာမှာပေါ့လေဘေးပတ်ဝန်းကျင်မှာအမွေအနှစ်တွေမရှိပါဘူးပေါ့ဒါကြောင့်တိကျမှုမရှိပါဘူးလို့ပြန်ခြေပြထားတာမျိုးတွေလည်းတွေ့ပါတယ်အဲ့ဒီနေရာမှာကျွန်မဒီတူတွေကိုအတိပေးနားလေစီစင်တာကပကံဆိုတာဒီရှေးရောက်အမွေနှစ်ဘေးမှာပဲမဆောက်ရလို့ပြောတာမဟုတ်ရှေးရောက်အမွေနှစ်ဘေးသားမှာဆိုရင်တော့လုံးဝဒါဆောက်ခွင့်မရှိဘူးပေါ့နော်သူအမွေနှစ်ကိုထိခိုက်မဲ့ကိစ္စဆိုတော့တိုးတော်လည်းပဲဒီ landscape area မှာလည်းပဲအောက်မှာဘာမှမရှိမှမသိတာတကြောင်ပြီးတော့ပကံရဲ့ဒီ landscape ကိုအပြည့်မခံစေချင်တော့တာတကြောင်မို့လို့လေသူကအဲ့လိုကြီးမားတဲ့ခန့်တဲ့အဆောင်ကြီးရဆောက်လို့မရပါဘူးရှင်ဒါဒီမြန်မာနိုင်ငံကထုတ်ပြန်ထားတဲ့ဒီကြီးကြပ်ရယူထားတဲ့စီးနင်းစီကံတွေပါဟို UNESCO ကဝင်ရောက်ပြီးချက်လဲတာမဟုတ်ပါဘူး။ဒီလိုမျိုးမြေ၃မျိုးခွဲတာတော့ပြည်သူတွေသိစိတ်ဆင်ပါတယ်။အဲ့လိုမျိုးစားတွေကိုခွဲပြီးတော့မှအဆောက်အုံဆောင်လုပ်ခွင့်တွေကိုသတ်မှတ်ထားတယ်ဆိုတာကိုအများပြည်သူသိရှိအောင်ဒါလုပ်ပေးဖို့လိုပါသေးတယ်နော်။မဟုတ်လို့ရှိရင်ယင်းဒီမြုံနယ်သူကလည်းမသိရောယင်းဒီမြုံနယ်မြေလည်းဆုံးရှုံးမှုတွေဖြစ်တယ်။နောက်မှလိုက်တာကတော့လေဌာနအနေနဲ့လည်းမကောင်းဘူးပေါ့နော်။အားလုံးစင်တာမြင်တာပုံဝင်လေးလေးရှိအောင်ဒီဆုံးမြေပုံနေရာဘလို့ရှိတယ်။ဘယ်နေရာမှာတော့ဘာတွေဆောက်ခွင့်ရှိတယ်။ဘယ်နေရာမှာတော့ဘာတွေဆောက်ခွင့်မရှိဘူးဆိုတာအများကြီးသိအောင်လုပ်ပေးဖို့လည်းလိုနေပါသေးတယ်လို့ကျွန်မယူဆပါတယ်
။ဟုတ်ကဲ့ပါဆရာမဒေါ်အောင်မမျိုးခုလိုဖြည့်ကြပေးတာကျေးဇူးတင်ပါတယ်ရှင်
။ကျေးဇူးပါနော်။